ိုင်းနိုင်ငံတည်တရားမဝင်ရောက်လာတဲ့မြန်မာရှုပြောင်းလူသား35ယောက်နဲ့ကာသမာနီယောက်ကိုဆန်ယုခရိုင်ထဲမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုဆန်ယုခရိုင်တမ်ပွန်စရီမုန်ခိုးအရက်ကလမ်းတနေရာမှာတောက်ကြနေလင်းအားကြီးအချိန်3နိုင်ခွဲလောက်ကဖမ်းဆီးမိခဲ့တာပါ။ရှောင်းတခင်စစ်စေးရေးဂိတ်တခုမှာစစ်တပ်ရဲနဲ့လူမှုကြည့်ကြေးဌာနတာဝန်ရှိသူတွေကမြန်မာရှုပြောင်းလူသားတွေလိုက်ပါလာတဲ့ကာနစီကိုကားစီးစစ်ဆေးခဲ့တာကလည်းအခုလိုအဖမ်းခံရတာဖြစ်ပါတယ်။ပထမကားစီးမှာအလုသမား15ယောက်လိုက်ပါလာတာဖြစ်ပြီးနောက်တစ်စီးမှာတော့အယောက်20ပါလာတာဖြစ်ပါတယ်။သူတို့နဲ့အတူကားမောင်းသမားမြန်မာတို့ကိုလည်းဖမ်းဆီးထားပါတယ်။ဒီတရားမဝင်ရှုပြောင်းလူသားတွေကိုကားနဲ့မောင်းဖို့ပေးရတဲ့အတွက်ခီးစင်တစ်ခေါက်ကိုဘတ်တထောင်အခကြေးငွေရတယ်လို့လည်းကားမောင်းသမားတွေကရဲကိုပြောပါတယ်။ဖမ်းဆီးရမိတဲ့ရှုပြောင်းလူသားတွေကမြန်မာနိုင်ငံတည်နှာရေးတိုင်းဒဝဲမျိုးကဖြစ်ပြီးထိုင်းနိုင်ငံမှာလှုပ်လှုပ်ချင်လို့နေဆက်ကနေတဆင်ခိုးဝင်လာခဲ့တာဖြစ်တယ်လို့ Bangkok Post သတင်းစာကပြောပါတယ်။သူတို့အလုံးကိုတရားမဝင်ဝင်ရောက်လာတဲ့ပြမှုကမ္ဘောဒီးယားတမန်ဦးကိုတော့နိုင်ငံတွင်တရားမဝင်ဝင်ရောက်လာသူတွေကိုအကူအညီပေးတဲ့ပြမှုနဲ့ဆန်ယုခရိုင်ရဲဌာနကစွန့်ချက်တင်ထားပါတယ်။မြန်မာရှေ့ပြောင်းလူသားတွေကထိုင်းနိုင်ငံတွင်ကိုဆန်ယုခရိုင်ဒီပူချန်ဒီနေဆက်ဖြတ်လန်းကနေဝင်ရောက်လာတာဖြစ်ကြောင်းထိုင်းစစ်တပ်လာဒီယာလုပ်ငန်းတပ်ဖွဲ့တမှုဗိုလ်မှူးကြီးစစ်တပ်ဂျူလာပနာကပြောပါတယ်ခင်ဗျ။